ဒီကနေ့အကြောက်ရောက်တဲ့မြန်မာနိုင်ငံရဲ့62နှစ်မြောက်ပြည်ထောင်စုနေအခမ်းအနားမင်းကွန်းတောင်းလွှာမှာမြန်မာစစ်အစိုးရခေါင်းဆောင်ကသူတို့ချမှတ်ထားတဲ့လမ်းညွန်မြေပုံကိုဝိုင်းဝန်းထောက်ခံမှသာပြည်ထောင်စုမပြိုကွင်းအောင်ကာကွယ်နိုင်မယ်လို့ပြောဆိုလိုက်ပါတယ်။အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်နိုင်ငံရေးအင်အားစုတွေကတော့ဒီလိုမမြင်ကြပါဘူး။အကြောင်းစုံကိုဆက်ပြီးပြောပြပေးပါဦးကိုအောင်လုံးကြီး
။ဟုတ်ကဲ့ပါ။အခုကြောက်ရောက်တဲ့62နှစ်မြောက်ပြည်ထောင်စုနေအခမ်းအနားတွေကိုမြန်မာစစ်အစိုးရဘက်ကရောအတိုက်ခံနိုင်ငံရေးအင်အားစုတွေဘက်ကပါကျင်းပခဲ့ကြတာမှာပြည်ထောင်စုအနှစ်သာရအဖို့ရှုမြင်ပုံတွေပြည်ထောင်စုဖြစ်တည်တဲ့အောင်တိဆောက်သွားဖို့ကိစ္စတွေမှာတော့သဘောထားအမြင်တွေတူတဲ့ပုံတော့မရှိပါဘူးခင်ဗျာမြန်မာစစ်ဆွေးရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေကတော့ပြည်ထောင်စုကြီးထောက်ရတည်တဲ့ကံမြဲဖို့အတွက်သူတို့ချမှတ်ထားတဲ့မူဝါဒလမ်းစဉ်9ရက်အောင်မြင်မှဖြစ်မယ်လို့ဒီကနေ့အခမ်းအနားကိုဖေးပို့တဲ့သတင်းလာရဲမှာပြောဆိုလိုက်တာပါကိုဆိုရင်အခြေခံဥပဒေမူကြမ်းတရက်ကိုရေးဆွဲတဲ့အစဉ်ကိုတော့ရောက်နေပြီလို့လည်းပြောဆိုလိုက်သလိုပြီးခဲ့တဲ့စနေနေ့ကပဲမေလာထဲမှာပြည်လုံးချုပ်ဆန္ဒခံယူပွဲတွေကျင်းပမယ်ဒီနောက်တက္ကသိုလ်2010မှာရွေးကောက်ပွဲအစ်စ်တွေလုပ်မယ်ဆိုပြီးတော့လည်းကြေညာထားတာပါဒါတကယ်ပဲပြည်ထောင်စုတရက်ကိုစူးစီးတိဆောက်နိုင်မယ်လို့ကြေကြေပြန့်ပြန့်လက်ခံထားကြတဲ့ပုံတော့မရှိပါဘူးအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြောဝင်ရပုဂ္ဂိုလ်တူဖြစ်တဲ့ဦးညံဝင်းကတော့
ကျွန်တော်တို့လုံးဝမယုံကြည်ဘူးလုံးဝမဖြစ်နိုင်ဘူးလို့လည်းထင်တယ်ဘာဖြစ်လို့လဲဆိုတော့ဒီဖွဲ့စည်းပုံခြေကဥပဒေတော့မထွက်သေးဘူးပေါ့ဗျာ draft constitution လည်းမရှိသေးပါဘူးအဲကျွန်တော်တို့ national convention ကထုတ်တဲ့အသေးစိတ်အခြေခံမယ်မှုတွေရဲ့အခြေခံမှုတွေကိုကြည့်လို့ရှိရင်ဒီဥစ္စာ democracy စနစ်ကိုပေါ်ဆောင်တဲ့ပေါ်ဆောင်ရမရောက်တဲ့ constitution ဖြစ်တယ်အဲ့တော့ democracy စနစ်ကိုမပေါ်ဆောင်ဘဲနဲ့အခုလိုပဲစစ်ကောင်းဆောင်တွေကဆက်ကဆက်ကအုပ်ချုပ်မယ်ဆိုရင်အရင်အုပ်ချုပ်ခဲ့တဲ့အတွေ့အကြုံရဆိုရင်ဘယ်လိုမှကျွန်တော်တို့ပြည်တော်စုတိရခိုင်တဲ့တိတော်စုကြီးဖြစ်မယ်လို့ကျွန်တော်တို့မယုံကြည်ဘူးဗ
ျဒီကနေ့ဗိုလ်ချုပ်မှုကြီးတန်းရွှေရဲ့တဝင်လွာထဲမှာတော့အစိုးရကတိုးတက်ဖွံ့ဖြိုးမှုတွေဆောင်ရွက်နေပေမဲ့ပြည်ထောင်စုကြီးအားရင်ချိနေအောင်အစိုးမြင်ဝါဒသမားတွေကနီလန်ပေါင်းစုံနဲ့ဆောင်ရွက်နေတယ်ဒါကြောင့်လဲတိုးတက်မှုတွေကနှောင့်နှေးနေရတယ်ဆိုပြီးတော့ပြောဆိုထားတာပါဒါပေမဲ့လဲသဘောထားကွဲလဲသူတွေကိုအစိုးမြင်သူတွေလို့သတ်မှတ်တာဟာပြည်ထောင်စုစိတ်ဓာတ်ကိုဖော်ညွှန်းရမရောက်ဘူးနောက်ပြီးတကယ်တဲ့လက်တွေ့မှာလဲအင်အားချိနေအောင်လုပ်တာကိုခံနေရတာဟာ NLD သာဖြစ်တယ်လို့ဦးညံဝင်းကဆိုပါတယ်
ကျွန်တော်ယူဆရတော့အဲ့ဒီလိုပြောတာလုံးဝမှားနေတယ်ဗျ။အဲ့ဒါဘာလို့မှားလဲဆိုတော့ပြည်တော်စုစိတ်သက်ဆိုတာကိုသူတို့သဘောပေါက်တာလွဲနေလို့ပါ။ပြည်တော်စုစိတ်သက်ဆိုတာအလုံးညီညီညွတ်တဲ့မပြေလည်တဲ့ဟာကိုပြေလည်အောင်ဟုတ်လား။တူတာတွေကိုပေါင်းလို့မတူတာတွေကိုညှိနှိုင်းလို့အဲ့ဒီဟာကမှပြည်တော်စုစိတ်သက်ဗျ။အဲ့ဒီလိုမလုပ်ဘဲနဲ့ငါလုပ်တာလိုက်လုပ်ပါဆိုတာပြည်တော်စုစိတ်သက်မဟုတ်ဘူး။အဲ့ဒါကြောင့်ဒါလုံးဝမှားနေတယ်လို့အင်္ဂလိပ်လိုယူဆရုပ်ောက်ပွဲပြီးတဲ့က NLD နိုင်သွားတယ်ဆိုတဲ့က NLD ကိုဂုံသိက္ခာကြအောင် NLD အင်အားရုံအောင်တောက်လျှောက်အခုထိလုံနေတာတောက်လျှောက်လုံနေတာဘာဖြစ်လို့လဲဆိုတော့ NLD ကအနိုင်ရလို့အဓိကဒါပါပဲဒီပုံမှန်မူတည်ပြီးတော့သူတို့ NLD ကိုသိက္ခာကြအောင် NLD ကလုတာတွေဘာဖြစ်တယ်ညာဆိုအမျိုးစုံပေါ့ဒါအခုမှမဟုတ်ပါဘူးတောက်လျှောက်ပါ
မြန်မာစစ်ဆေးရခေါင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရွှေဒီကနေ့ပြည်အောင်စုနဲ့တဝင်လွာထဲမှာပေါ်ပြခဲ့တာနဲ့ပတ်သက်လို့ NLD ပြောဝင်ပုဂ္ဂိုလ်ဦးညံဝင်းကတုံ့ပြန်ခဲ့တာပါရန်ကုန်မြို့မှာဒီကနေ့ NLD ကကမ္ဘာကထလို့ကျင်းပတဲ့အခမ်းအနားကိုတော့လူညုံရေးအာဏာပိုင်တွေရဲ့စောင့်ကြည့်မှုအောက်မှာပဲတက်တက်ဝဝကျင်းပနိုင်ခဲ့တယ်လို့လည်းဦးညံဝင်းကပြောပြပါတယ
်နိုင်ငံရေးအင်အားစုတွေကတော့ကျွန်တော်တို့စီမှာဒီနေ့အကုန်စုစည်းပါတယ် activist တွေရောဝါရင်းတွေရောကျွန်တော်ចောင်းသားတွေရော CRPP ရောအကုန်လုံးကျွန်တော်တို့စီမှာစုစည်းတက်ပါတယ်အဲခါတိုင်းတဲ့ကိုနည်းနည်းပို့မယ်ဗျာ6,900လောက်တော့ရှိအဲလူညုံရေးလည်းအထူးများတော့ဗျာကျွန်တော်တို့ရဲမညင်ဘူးစစ်သားမညင်ဘူးအရဘုတ်နဲ့ရဲမဟုတ်တော့စစ်သားမဟုတ်တော့ပုံကိုယ်လေ200 300လောက်ကျွန်တော်တို့ရုံးရှိမှလာရက်နေက
ြဒီကနေ့ကြာရောက်တဲ့62နှစ်မြောက်ပြည်တော်စုနေအခမ်းအနားကိုရန်ကုန်မြို့ NLD ရုံးချုပ်မှာလူညုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားကကျင်းပသွားခဲ့တဲ့အကြောင်းပြောခွင့်ရပုံကိုယ်ဦးညံဝင်းကပြောပြသွားခဲ့တာပါခင်ဗျာ